နေဆက်မှာဒတိုင်းကာယံရေးဆိုရအသုံးစီချပေးဖို့နဲ့ပတ်သက်ပြီးတော့လွတ်တော်ဘက်ကငင်းပယ်ခဲ့တဲ့ကိစ္စနဲ့အရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်ထားတာကိုကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဗီဒိုအာဏာကိုထုတ်ပြန်လိုက်ပါတယ်။ဒါဟာသူ့ရဲ့သမ္မတသက်တမ်းအတွင်းပထမဆုံးအကြိမ်အသုံးပြုတဲ့ဗီဒိုအာဏာလည်းဖြစ်ပါတယ်။လွတ်တော်အနေနဲ့ဆုံးဖြတ်ချက်ကိုလွတ်လွတ်လပ်လပ်ချမှတ်နိုင်လို့သူ့အနေနဲ့လည်းဗီဒိုအာဏာကိုသုံးရမယ့်တာဝန်ရှိတယ်လို့အင်ဂျီရောမမနေတော့ကပဲသမ္မတထရမ့်ကပြောခဲ့တာပါ။အခုလိုပြောခဲ့တဲ့အချိန်မှာသူ့ရဲ့ဘေးပတ်ပတ်လည်းမှာရဲရရှိတွေအမေရိကန်မှာတရားမဝင်နေထိုင်သူတွေကတက်လို့တည်ဆုံးရတဲ့သူတွေရဲ့မိသားစုဝင်တွေရှိနေကြပါတယ်။လွတ်တော်ရဲ့လောရကအာဏာလည်းရှိသလိုမစင်မချင်းလောရလည်းဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။နေဆက်လုံခြုံရေးအတွက်ရေးပေါ်အခြေအနေကြေညာချက်သမ္မတထရမ့်ကထုတ်ပြန်ပြီးတော့ဆိုရသုံးစီလွတ်တော်ကချပေးဖို့တောင်းဆိုချက်ကိုကြာတာရင်းနေတုန်းကလွတ်တော်ကတရားဝင်ပေးချခဲ့ပါတယ်။အထက်လွတ်တော်မှာသမ္မတရဲ့တောင်းဆိုချက်ကိုကန့်ကွက်မဲ59မဲထောက်ခံမဲ41မဲနဲ့ပေးချခဲ့တာပါ။ကံကွက်သူတွေထဲမှာ Republican ကအမတ်စနဦးပါဝင်ခဲ့ပါတယ်။လွတ်တော်အောက်လွတ်တော်ကာရက်တာကိုပယ်ချထားတာပါ။အခုလိုသမ္မတထရမ့်ကလွတ်တော်ရဲ့လောရက်ကိုဗီဒိုအာဏာထုတ်ပြီးတော့ကံကွက်ခဲ့တာကြောင့်ဒီကိစ္စကလွတ်တော်ကိုပြန်ရောက်သွားမဲ့သဘောရှိနေပါတယ်။ဒီတစ်ခါလွတ်တော်မှာသမ္မတရဲ့ဗီဒိုအာဏာကိုပယ်ချနိုင်ဖို့ကခက်ခဲပါလိမ့်မယ်။အထက်လွတ်တော်ကရောအောက်လွတ်တော်ကရောမဲ3ပုံ2ပုံရှိမှသမ္မတရဲ့ဗီဒိုအာဏာကိုကျော်လွှားနိုင်မှာဖြစ်ပါတယ်။